Welcome to the Voice of America in Burmese.
ပြန်အောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ် September 14ရက်စနေနေ့ညပိုင်းမှာပါသောအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါကိုရန်နိုင်နဲ့ပဲဒီနေ့အထူးကြဆုံးသတင်းတွေကိုပြပြပေးပါမယ်။ဒီနေ့ထိတဲ့ရောက်သတင်းတွေထဲမှာတော့မြန်မာမှာရေပေးပြင်းထန်နေခြင်းပြပအကူအညီရရေးလောက်ကြဖို့စစ်ကောင်စီကောင်ဆောင်ကပြောလိုက်ပါတယ်။နောက်မြန်မာမှာရေကြီးနေပေမဲ့စစ်ကောင်စီဘက်ကကချင်နဲ့ရှမ်းမှာလက်နက်ကြီးနဲ့လက်ကြောင်းပစ်ခတ်မှုတွေဆက်လုပ်နေပါတယ်။နောက်အမေရိကန်နဲ့ဗြိတိန်ကောင်ဆောင်တွေမနေ့ကဆွေးနွေးခဲ့ပေမဲ့ယူကရိန်းထက်တာဝေးပစ်ဒုံးဆိုင်ရာမဆုံးဖြတ်ရသေးပါဘူး။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါခရီးနဲ့
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့နိုင်ငံတော်လူ့ခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ဒါပြင်ဥတည်မောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့မြန်မာနိုင်ငံမှာအခြေအနေအကြောင်းအကြောင်းဥပမာကုလောလောဆယ်ဆိုရင်လည်းကျွန်တော်တို့ကဘာဝပေးရနေလို့ကြုံတွေ့ရရှိတယ်လို့နိုင်ငံရေးအခြေအနေအရာလေကျွန်တော်တို့မတန်ဆွမ်းလူတွေအတွက်အနာဂတ်ကအရန်ကိုကျွန်တော်တို့မေးမေဝေဝါနေတာဖြစ်ပါတယ
်။ရှင်မင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုပကြားခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့နာဂတ်ကဘာအစီအစဉ်နဲ့သတင်းတွေကတုဒအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာမှာရေပေးပြင်းထန်နေခြင်းစစ်ကောင်စီကောင်ဆောင်ကပြပအကူအညီရရေးလှုပ်ကြဖို့ပြောလိုက်ပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းတို့ပါဝင်ပြည်နယ်နဲ့တိုင်းခုနှစ်ခုမှာကြေကြေပြန့်ပြန့်ရေကြီးနေတာကြောင့်ပျောက်ဆုံးသူတွေကလည်းများလာတယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။တချို့နေရာမှာတော့ရေနှဲငယ်ပြန်ကျတာရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပေါ်မြို့ဖြစ်တဲ့ကလောမြို့မှာရေကြီးမြေပြိုကျမှုတွေဖြစ်ခဲ့ပြီးရာနဲ့ချီတည်ဆုံးတယ်လို့ဒေသတွေကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒါအပြင်အများပြားလဲပျောက်ဆုံးနေစေဖြစ်ပါတယ်။ပဲခူးတိုင်းတောင်ငူမြို့ဘက်မှာလဲရေဆက်ကြီးနေလို့ဒေသခံတွေဘေးလွယာမှာခိုလုံနေကြတာမှာဒေသခံက
လဲအဘယ်လိုမှမပြောရေကြီးရင်လောက်ကန်ရှားရတာလဲစင်မပြေဘူးလေကိုကြီးရောတော့မရှိရလူတွေကြတော့ရှိရလူကတော့နင့်ကြီးရတို့ခန့်တို့စားနိုင်တော့နိုင်တယ်လေကျွန်တော်ကြတော့တနေ့လောက်တနေ့စားနေ့စားသဘောမျိုးပဲ
ကျွဲတွေလွားတွေနဲ့အတူဘေးလွရာသွားနေရသူပါပဲခူးမြစ်စစ်တောင်းမြစ်တန်လင်းမြစ်နဲ့ဒုထောက်ရီမြစ်တွေမှာမြစ်ချင်းကစွန့်ရင်မှတ်မှာဆက်လက်ရောက်ရှိနေစေဖြစ်တယ်လို့မိုးစလကလည်းဒီနေ့စက်တင်ဘာ14ရက်ညနေ6နာရီကထုတ်ပြန်တာပါတယ်ဒါကြောင့်တောင်ငူမြို့နယ်ပဲခူးမြို့နယ်ဖန်အမ်းမြို့နယ်တွေပြည်မြင့်ငယ်မြို့နယ်မတောက်မြို့တွေမှာကကန်းနီးနယ်မြင်းနေပိုင်းနေသူတွေအထူးသတိထားကြဖို့အကြံပြုထားပါတယ်ဒါအပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းရေပေးတံကြုံနေရတယ်လို့သတိပေးထားပါတယ်။အခုလိုချိန်မှာစစ်ကောင်စီအကြီးအကဲကတော့နိုင်ငံခြားကနေကုညီကယ်ဆယ်ရေးအကူအညီအမြန်ဆုံးရအောင်လို့တာဝန်ရှိသူတွေကိုကြေညာခဲ့ပါတယ်ခင်ဗျာ
။ဒီမှာနိုင်ငံတော်ဝန်ကနေရာတော်မြတ်မြတ်မှာရေကြီးနေပြီမဲ့စစ်ကောင်စီဘက်ကတော့ကချင်နဲ့ရှမ်းမှာလက်လက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေဆက်ပြီးတော့လုပ်နေပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကစိုင်းတောင်မှာစစ်ကောင်စီတပ်ဖက်ကလက်လက်ကြီးတွေနဲ့ဒီနေ့ဆက်ပစ်နေတာကိုအမိမဖော်လို့တဲ့ဒေသခံကအခုလိုပြောပါဗျာ။
ဒီနေ့ကစိုင်းတောင်မှာရှင်းနေတော့တိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်။ဒီပြကဖားကန့်တမကောင်ကလက်လက်ကြီးဖြစ်နေတယ်။စိုင်းတောင်ကမှလည်းအပြင်းထန်ချရင်ကြပါတော့အပြင်းထန်ပဲဒီနေ့လည်း
ကချင်တပ်ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဆိုင်းတောင်မှာဒီနေ့တိုက်ပွဲပြင်းထန်တဲ့သတင်းမရသေးပေမဲ့နှစ်ဖက်တပ်တွေဆက်ရင်ဆိုင်ထားတာကြောင့်စီးရဲတင်းမာနေတယ်လို့ပြောပါရယ်။ဒါပြင်ရှမ်းမြောက်စစ်စင်အပိုင်းနဲ့သုံးလနီးပါးရှိလာချိန်မှာလည်းနောင်ချိုမြို့နယ်တဲ့ဒီနေ့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ TNL တအားတပ်ကဒီနေ့သတင်းထုတ်ပြန်ထားပါရယ်။ဒီစစ်စင်ရဲ့82ရက်မြောက်နေ့မှာနောင်ချိုမြို့နယ်ကစစ်ကောင်စီအမြောက်တပ်အမတ206စခန်းတောင်ခမ်းရွာကအမတ902စခန်းနဲ့မကြီးကျေးရွာတွေမှာအခုလိုတိုက်ပွဲပြင်းထန်နေတာလို့ TNL ကဒီထုတ်ပြန်ချက်ထဲမှာပြောထားပါရယ်။ စစ်တပ်ကတို့တွေရှိတဲ့ဒီပြင်းလွေကိုကိုးကားထားပြီးတော့ကိုးကားထားပြီးမဟာဗျူဟာကြားတဲ့တောင်ခမ်းလုံးဝမကြရေးစစ်ကောင်စီဘက်ကအပြင်းထန်ခုခံနေချိန်မှာတောင်ခမ်းရွာတောင်ရှိရွာနဲ့တင်ထားတဲ့အမတ်354တို့ကို Y12 နဲ့8ကြိမ်ဘုံ60လောက်ကျဲချခဲ့တယ်လို့ DNLA ကစက်ပြောထားပါတယ်ခင်ဗျာ
အမေရိကန်ရဲ့ဗြိတိန်ခေါင်းဆောင်တွေမနေ့ကဆွေးနွေးခဲ့ပေမဲ့ယူကရိန်းအတွက်တာဝက်ပစ်ဒုံးဆိုင်ရာမဆုံးဖြတ်ရသေးပါဘူးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့တောက်ကြနေကအင်ပီတော်မှာတွေ့ဆုံဆွေးနွေးစဉ်ယူကရိန်းဘက်ကဆက်လက်ရည်တည်မယ်လို့ကတိပြုခဲ့ကြပေမဲ့ယူကရိန်းမျှော်လင့်နေတယ်လို့ထုတ်ပြန်ကြေညာတာတော့မရှိခဲ့ပါဘူးရုရှားနိုင်ငံအတွင်းကပြစ်မှတ်တွေကိုယူကရိန်းတိုက်ခိုက်တာမှာအနောက်နိုင်ငံလို့လက်လက်တွေသုံးခွင့်ပြုဖို့ယူကရိန်းကတောင်းဆိုထားတာဖြစ်ပေမဲ့ခွင့်ပြုမယ်ဆိုတာမျိုးတစုံတရာပြောခြင်းမရှိခဲ့တာပါယူကရိန်းစစ်ပွဲမှာပြည်ဝနဲ့ပတ်သက်လို့အကြေတဝင့်ဆွေးနွေးကြခဲ့ပေမဲ့ဆုံးဖြတ်ချက်တစုံတရာချခဲ့ခြင်းမရှိဘူးလို့ဝန်ကြီးချုပ်ကီယာစတာမာကသမ္မတဘိုင်ဒန်နဲ့တွေ့ဆုံဆွေးနွေးပြီးသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျ
ဂျာမနီစစ်သည်မောင်းနှင်ထိုင်ဝမ်ရေလက်ကြမ်းကနေဖြတ်တန်းခဲ့တဲ့ပုံမှာတရုတ်စစ်တပ်ကဒီနေ့မှပဲပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာလုံခြုံရေးအန်ဒီရဲ့ပို့ဖြစ်စေပြီးတော့ရန်စားတဲ့လောက်ရအဖြစ်နဲ့မှတ်ယူစရာဖြစ်ပြီးတရုတ်တပ်ဖွဲ့တွေအနေနဲ့ဂျာမနီစစ်သည်မောင်းတွေကိုသတိပေးပြီးတော့စောင့်ကြည့်နေတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူတို့ပိုင်နယ်မြေဖြစ်တယ်လို့ပြောပြီးထိုင်ဝမ်ရေလက်ကြမ်းဟာသူတို့ရဲ့အချုပ်အခြာပိုင်ဖြစ်တဲ့အတွက်သူတို့တနိုင်ငံတည်းကပဲပိုင်တယ်လို့ပြောနေပါတယ်။အမေရိကန်နဲ့ထိုင်ဝမ်တို့ကတော့ထိုင်ဝမ်ရေလက်ကြမ်းဟာနိုင်ငံတကာကအသုံးပြုတဲ့ရေလမ်းကြောင်းဖြစ်တယ်လို့ပြောပါတယ်။ဂျမနီမှာရှိတဲ့တရုတ်တန်ယုံကတော့တရားကျင်ညာချက်ထုတ်ပြန်ပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့ပြောပါတယ်။ထိုင်ဝမ်အစိုးရကတော့ဒီပေါ်မှာအပြင်းထန်ကန့်ကွက်ပြောဆိုလေးရှိပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးမေးစရာကဒီလက်စွာရေချောင်းသွားတာကွင်းမဟုတ်ပဲထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဟုတ်မဟုတ်ဆိုတာပဲဖြစ်ကြောင်းထိုင်ဝမ်ရေလက်ကြားဟာတရုတ်ရေပိုင်နဲ့ဖြစ်ပြီးတော့အဲ့ဒီမှာနိုင်ငံတကာရေပိုင်နဲ့လို့ခေါ်တဲ့ဟာဘာမှမရှိဘူးလို့တရုတ်တန်ယုံကပြောပါတယ်။တရုတ်နိုင်ငံကတော့ဂျာမနီအနေနဲ့နိုင်ငံခြားတည်ငြိမ်ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးတိုးတက်မှုကိုထိခိုက်စေမဲ့ဝင်ရောက်ဆက်ဖက်မှုတွေမလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ထိုင်ဝမ်အစိုးရကတော့သူတို့ရဲ့အနာဂတ်ကိုသူတို့ဘာသာသူတို့ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။အမေရိကန်စစ်သည်မော်တွေကတော့ထိုင်ဝမ်ရေလက်ကြားကနေနလားတစ်ခါလောက်ပုံမှန်ဖြတ်သန်းခုံပေါင်းလေးရှိသလိုအမေရိကန်နဲ့မဟာမိတ်တွေဖြစ်တဲ့ကနေဒါနဲ့ဗြိတိန်နိုင်ငံတွေကလည်းရေသက်သင်းမော်တွေဟာလည်းဒီထိုင်ဝမ်ရေလက်ကြားကနေမကြဖြတ်မောင်းလေးရှိပါတယ်ခင်ဗျာ
။ဒီတရုတ်နိုင်ငံမှာတော့စီးပွားရေးဆက်အားနဲ့နှေးကွေလာနေတယ်လို့အမျိုးသားစင်အဖွဲ့ကအကြီးအကဲကပြောလိုက်ပါတယ်။တရုတ်အမျိုးသားစင်ဘီရိုကဒီနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရစက်မှုထုတ်ကုန်လက်လီအယောင်းနဲ့အိမ်ချမ်းမြေရောင်းဝယ်ရေးတွေဇူလိုင်လထက်ဩဂတ်လမှာကျဆင်းသွားခဲ့တယ်လို့ဖော်ပြထားပါတယ်။စီးပွားရေးအကောင့်ဖို့ပြည်တွင်းဝယ်လိုအားမလုံလောက်သေးတယ်လို့ရေရှိစီးပွားရေးတိုးတက်ဖို့အခက်အခဲတွေစင်ခေါ်မှုတွေနဲ့ဆက်လက်ကြိုးစားနေရတုံးပဲလို့အမျိုးသားစင်အင်ဘီရိုကစီးပွားရေးဆိုင်ရာအရာရှိချုပ်လျူအီဟွာကပြောခဲ့တာပါ။တရုတ်နိုင်ငံမှာကိုဗစ်လွန်ကာလစီးပွားရေးနှိမ့်ကွေးမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။စားသုံးသူတွေဘက်ကဝယ်လိုအားကျဆင်းနေတယ်လို့စက်ရုံတွေရဲ့ထုတ်လွှင့်မှုနှဲသွားချိန်မှာငွေကြေးဖုံးပွားမှုညှော်နေအောင်စက်တိုက်ကြိုးပမ်းမှုတွေလုပ်နေရတာပါ။စီးပွားရေးတွတ်တက်အောင်တရုတ်ကောင်ဆောင်တွေကကုန်ထုတ်လုပ်ရေးပိုင်းမှာယင်းနှိမ့်နှံ့မှုတွေတိုးမြင့်နေပေမဲ့စီးပွားရေးဟာမျောလင့်ထားသလောက်တွတ်တက်မှုနှုန်းနှိမ့်ကွေးနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်စားကုန်နဲ့လောင်စာဆီတွေရှားပါပြက်လက်နေတာကြောင့်ဒေသခံပြည်သူတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတော့ Frontier မြန်မာရဲ့ဒုသန်စီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
အားလုံးရောင်းလို့ကုန်ပြီ။မမြဲတာလည်းမမြဲတော့မတတ်နိုင်။ဘုမစားကြမှာမရှိတာ
။ဒီမျိုးသားချင်းတွေကလည်းအမှောင်မှလည်းအဲဒီကယ်ဆက်တယ်ချင်တာလည်းမရဘူးဖြစ်တယ်။အခက်အခဲလေးရှိနေတော့ဝေးကြီးတဲ့ပတ်သက်လိုက်ရင်ဒုက္ခတွေလည်းဒီညောက်တယ
်။မန္တလေးလာရှိုးကာလန်တရှောက်တိုက်ပွဲတွေပြင်းထန်စွာဖြစ်နေတာကြောင့်အဲ့ဒီလမ်းကြောင်းကိုအသုံးပြုပြီးစားတောက်ကုန်တွေကိုမိခိုနေရသူအများအပြားကိုထိခိုက်မှုတွေရှိနေပါတယ်။အဲ့ဒီထဲကအစားတောက်တွေပြက်လွန်နေပါဖြစ်နေပြီးပြင်ပကဘာနဲ့အဆက်သွယ်ပြတ်နေတဲ့နမ်တူနဲ့နမ်ဆန်ကပြည်သူတချို့နဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒ ဒီဘက်အစီအစဉ်ကိုတော့ထိုးအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရွှေပြည်မီကသတင်းတောက်မိုင်းရူပါကရေးသားထားပြီးလွေအေးမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
အပေါ်စားဆံမဲဝယ်စားတာအပေါ်စားဆံမဲအိမ်ကဘူးဘလောက်မှမရှိတော့ဘူးစီတဲ့ဘလောက်မှမရှိတော့ဘူးဆိုင်ကလေးရောင်းလိုက်မယ်လို့စဉ်းစားထားတာဆိုင်ကလေးဝယ်မဲ့လူမရှိသေးဘူးလေဒါဆိုအိမ်လားခါတလား3,000ကျော်မပေးမရဘူးလေပလီပိုင်ဆိုတော့ကျွန်တော်အိမ်မှာလည်းတောင်ကိုရှိတဲ့ပစ္စည်းလည်းမရှိတော့ဘူးအားလုံးရောင်းလို့ကုန်ပြီလည်းမျောတာလည်းမျောတော့မတတ်နိုင်ဘူးဘုမစားစရာမှမရှိတာ
ဦးစိုးဝင်းကရှမ်းပြည်နယ်မြောက်ပိုင်းနမ့်မတူမြို့မှာနေထိုင်သူပါသူ့ဘဝမှာဒီလောက်ဆိုးတဲ့အဖြစ်ဆိုးမျိုးကတခါမှမကြုံဖူးပါဘူးအသက်50အရွယ်ရှိတဲ့သူကအသက်80အရွယ်အမှဖြစ်သူဒေါ်ဒီတာနဲ့သူအိမ်ငှားပြီးနေထိုင်ပါတယ်သူကအရင်ဆိုင်ကငှားလိုက်သူဖြစ်ပြီးအမှဖြစ်သူဒေါ်ဒီတာကတော့နမ့်မတူမြို့ဘုံချောင်းရှိမှာမုံရောင်းပါတယ်အရင်ကတလီတောင်4,000သားရှိတဲ့ဆိုင်ငယ်ရှိကလက်ရှိကို1,000ဝန်းကျင်ရောက်နေရာကြောင့်သူ့ဆိုင်ငယ်အငှားလိုက်တာကိုရက်ထားရပါတယ်အလုံးလည်းမဖြစ်နေတဲ့ဦးစိုးဝင်းကကလေးကစားစရာအယုတ်တွေကိုကျောင်းရှိမှာရောင်းချတယ်လို့ပြောင်းလုပ်ခဲ့ပါတယ်ဒါပေမဲ့တိုက်ပွဲတွေကြောင့်ဂျွန်လကစားပြီးကျောင်းပိတ်ထားလိုက်ရပါတယ်လက်ရှိချိန်တွေရကတော့အယုတ်ဝယ်ဖို့ငွေကိုလူအနည်းစုကသာအသုံးပြုနိုင်တဲ့အချိန်တွေပါအခုတော့နေအိမ်မှာဆုဆောင်းထားတဲ့တန်တူတန်ဆတွေကိုရောင်းပြီးဝိုင်းရီဖြည့်ရှင်းနေရပါတယ
်။တစ်ခါလေကြာရင်ကျွန်တော်တို့မုစနေအတင်းရပေါ်တော့ဆန်ငါးပြီ၃ပြီ၄ပြီအဲ့လိုလာလာပြေးတော့တာရှိတယ်။အဲ့ဒီဆန်လေးနဲ့ပဲထိုင်စားနေတာ။ကျွန်တော်ကလည်းတောင်ဝိုးရှိတဲ့ပစ္စည်းတော့ဘာမှမရှိအဲ့ဆိုင်ကတစည်းပဲရှိတာ။ဆိုင်ကတစည်းပဲရှိတာ။အဲကျွန်တော်မှအဲ့မုံပဲတင်စားလေးရောင်းစားတာဘယ်လိုများမြတ်ပဲ။
ဒီကရဂျွန်လာတရားပဲမှာညီနောင်မဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့အောင်မျိုးသားလူမျိုးရေးတမတော် channel ရေးမြမမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MND နဲ့အာခတ်တပ်တော်ရေးတို့ကတည်တညနှစ်ခွန်စစ်စင်ရေးဒုတိယလိုင်းပြန်လည်စတင်ခဲ့ပါတယ်။နှစ်လကျော်ကာလအတွင်းစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်တည်ရှိရာလာရှိုးမြို့နယ်ပါဝင်မန္တလေးလာရှိုးလမ်းမပေါ်မှာရှိတဲ့မြို့၃ခုကိုညီနောင်မဟာမိတ်တပ်ဖွဲ့ကတင်ပိုင်နိုင်ခဲ့ပါတယ်တိုက်ပွဲတွေကဆက်လက်ပြင်းထန်နေပြီးနမ့်တူမျိုးနဲ့65မိုင်ဝေးတဲ့နောင်ချိုမျိုးမှာဖြစ်ပွားနေရပါဒါတွေကြောင့်ပဲတဲယူပို့ဆောင်ရေးလမ်းကြောင်းတွေကုန်စည်စီးဆင်းမှုတွေကဆိုးဝါးစွာပြတ်တောက်နေပြီးဆက်သုံးစီတွေပါဝင်အခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်စီဈေးတွေကမြင့်တက်လာနေပါတယ်တိုက်ပွဲတွေကြောင့်လမ်းတချို့ကပိတ်ထားရပါတယ်တတိယနှစ်ခွန်ဒုတိယလိုင်းစတင်ပြည့်တဲ့နောက်တရုတ်နိုင်ငံကရှမ်းမြောက်တရုတ်နယ်စပ်တွေကိုကုန်ပစ္စည်းတည်ယူခွင့်ပိတ်ထားပါတယ်။စစ်တပ်ကလည်းတော်လှန်ရေးတပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာတွေကိုအစားအသောက်နဲ့ဈေးဝါးတွေတည်ယူလို့မရအောင်မန္တလေးနဲ့ကျွန်းလင်ဂိတ်တွေကလည်းပိတ်ထားပါတယ်။ဒီလိုအလားတူပြဿနာတွေကနမ့်ဆန်မြို့မှာလည်းဖြစ်ပွားနေရပါ။ကိုဆိုင်ကကုန်စုံဆိုင်ပိုင်ရှင်သူဖြစ်ပြီးကုန်ပစ္စည်းတွေကိုပယ်နေရမှာမှမှအခက်အခဲမျိုးစုံနဲ့အကျုံတွေ့နေရတယ်လို့ဆိုပါတယ်
။ကိုစီကခင်ရောမန္တလေးတို့ဘယ်တော့နေယူပါ့။မန္တလေးကနေ။အဲဘွယ်ဖြစ်ပြီးနောက်ပိုင်းတော့ပွင့်နဲ့လမ်းလေးယူရတာပေါ့။ကျွန်တော်တို့ပစ္စည်းတော့နှစ်ခါသုံးခါတော့ပြန်လဲရတယ်။ဒီမှဒီနောက်ပိုင်းမှတစ်ခေါက်ပြန်ရောက်လာတာ။ကာနှစ်ဆလောက်တော့တက်သွားတာပေါ့ဈေးနှုန်းတွေတော့
ကုန်စည်နှုန်းတွေအဆမတန်မြင့်တက်တာနဲ့အခြေခံစားတောက်ကုန်ပစ္စည်းတွေပြက်လက်နေတာတွေကနိုင်ငံအနှံ့မှာဖြစ်ပွားနေတဲ့ကြီးမားတဲ့ပြဿနာတစ်ခုဖြစ်ပါတယ်စားသုံးစီပြက်လက်မှုတွေကြောင့်စစ်ကောင်စီကအချိုးကျပေးဝေတဲ့စနစ်ကိုကျင့်သုံးလာပါတယ်ဓာတ်စီပြက်လက်မှုတွေကြောင့်ရန်ကုန်နဲ့နေပြည်တော်လမ်းတွေပေါ်မှာရှည်လျားစွာတန်းစီနေရပါတယ်တစ်ဖက်မှာလည်းပြည်ပခန့်တန်ကိုခံစားနေရတဲ့နမ့်မတူနမ့်ဆန်တို့လိုဝေးလံတဲ့နေရာတွေကိုကုန်စီပို့ဆောင်ရမှာအခက်အခဲတွေနဲ့ဈေးစကားများတာကြောင့်ကိုဆိုင်နဲ့တခြားဈေးတွေကဈေးပိုတက်ရောက်ရပါတယ်အဲ့ဒီလိုဈေးနှုန်းတွေကိုလူအနည်းငယ်ကသာဝယ်ယူနိုင်ပါတော့တယ်ဇန်ဈေးနဲ့ဓာတ်ဆီဈေးတွေကလည်းမန္တလေးနဲ့ရန်ကုန်ထက်၃ဆလောက်မြင့်တက်နေပါတယ်န နမ်တူနဲ့နမ်ဆန်မျိုးတွေဟာလက်ရှိမှာကျန်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်။တောင်တန်ရော PSF ကျန်တွေရဲ့ရောရည်ဆိုခွင့်ရှိသူလွေးရည်ဦးကတော့လူထုတွေအနေနဲ့ရှမ်းမြောက်တွင်ရှိဂုံပစ်စီချင်းဖလှယ်ပြီးအသုံးပြုကြဖို့ကိုတိုက်တွန်းထားပါတယ်
။အလက်ရှိအခြေအနေရာဒါကျွန်တော်နဲ့ဘူနီနန်ကတော့ကျွန်မတို့ရဲ့ data တွင်ထုတ်ကုန်ဖို့ပဲကျွန်မတို့ကအဒီဥစားပေးဆောင်ရရမယ်ဥပမာဒီ data တွင်းရှိတဲ့တစ်မျိုးနဲ့တစ်မျိုးကိုပဲဒီကုန်စည်တွေအချင်းချင်းဖလှယ်ပြီးတော့မှရောင်းဝယ်တာမျိုးပေါ့နော်ဥပမာပြောရမယ်ဆိုဥပမာအနေနဲ့ဆိုအကျွန်မတို့ကဒီ Namsan ကစပါဆန်စားဖို့အဆန်ဆန်တွေလိုတွေပေါ့နော်အခြား data ကဒီဆန်ကရှိတယ်ဥပမာ moment လိုမျိုး moment လိုမျိုးဆန်စပါထွက်တယ်ဆိုတော့အကြောင်းမို့ဒီ moment နဲ့ Namsan ကအရောင်းဝယ်လုပ်တာမျိုးပေါ့နော်
ဒါပေမဲ့ဘုသူစီမမစံမရှိရောပြီးတော့သူတို့အချင်းချင်းကရောဘလို့ဆက်သွဲကြမှာပါလဲတတိယနှစ်ခွန်စစ်စင်ရင်ဒုတိယလိုင်းစတင်ပြီးတဲ့နောက်မှာရှမ်းမြောက်ကမြို့နယ်အများစုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းလည်းပြတ်တောက်နေစေပါပြတ်တောက်သွားတဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းအစားလူထုကစတာလင်ကိုတနာရီ 5,000 ကျပ်ပြီးအသုံးပြုနေရပါတယ်နမတူမြို့မှာနေထိုင်တဲ့အသက်50ရွယ်ဦးထွန်းနိုင်ကတော့လိုင်းတွေပြတ်တော့ပြီးသွားကြတဲ့ကမိသားစုနဲ့အဆက်သွဲပြတ်သွားတယ်လို့ဆိုပါတယ်။မ
မလို့အဲ့ဒီပြန်ဆက်တယ်ချင်တာလည်းမရဘူးဖြစ်တယ်။အခက်ခဲလေးရှိနေတော့ငွေကြီးတွေပတ်သက်လိုက်ရင်ဒုက္ခတွေလည်းပြန်ရောက်တယ်။အဲ့ဒါတော့အမှန်ပဲ။ဒီအခုတော့ငါဖုန်းရှိတာလည်းအလကားပုံစံဖြစ်သွားပြီ။အမှန်တမ်းပြောရင်တော့ဒီလိုင်းတုံးရပဲပတ်စံတုံးရမှဆိုရင်တော့တိတ်အဆင်တော့မပြေဘူး။ပြီးရင်ဒီ9000လို့3000လို့ဆိုတော့လိုင်းတုံးတာကဟိုကအတက်ကတော့ဒီစားဖို့တောက်ဖို့တော့မနဲ့စားတော့ဘယ်လိုပြောမလဲစားမုံပဲတည်းရေးစားဝယ်စားလို့ရပါဘူးအဲ့တော့
နမ်တူမြို့ခံကိုမျိုးကသူ့အတွက်ရောဒေတာခံတွေအတွက်ပါဆက်တွေ့ရလွယ်ကူစေဖို့အတွက်ဩဂုလမှာစတာလင်တက်ဆင်လိုက်ပါတယ်သူ့ဆိုင်မှာနေစစ်စတာလင်ကိုလာရောက်သုံးပြတဲ့သူကတရက်ကိုပုံမှန်လူတရာကနေ200ထိရှိတယ်လို့ဆိုပါတယ်အသုံးပြခဆေးကြီးတာနဲ့ပတ်သက်ပြီးသူကခုလိုပြောထားပါတယ်
အဲ့တော့ကျွန်တော်ကိုယ်တိုင်လည်း SMB အတွက်ယူခံလည်း SMB ပါစေဆိုတဲ့အတွင်းနဲ့ကျွန်တော်ကခုနပြောတိုင်း 5,000 လုံးရယ်ပြီးတော့ဆိုလာရယ်ဘက်ထရီ3လုံးရယ်ပတ်လည်မှာသုံးလိုက်တာပေါ့နော်အဲ့ဒီပုံကြဆိတ်လေးရှိရဆိုတော့တိုင်း 5,000 ပဲကျွန်တော်ဆက်လို့ဖြစ်လိုက်တာပေါ့ဒါပေမဲ့ဘာကြောင့်မလို့တိုင်း 5,000 ဆိုတော့ကိုယ်မှာရင်းနှီးမြှုပ်နှံမှုကလည်းခုနပြောတဲ့300လောက်ရင်းနှီးမြှုပ်နှံမှုရှိတယ်ပြီးတော့ဝန်ထမ်းဆိုရင်လည်း3ရောက်လောက်ထည့်သွားတာပေါ့ဒါ function အပါဆို4ရောက်လောက်ကျွန်တော်ကတော့ရတာဆိုအမှလည်းရင်းနှီးမြှုပ်နှံမှုရှိရတော့ကျွန်တော်ကခုနပြောတဲ့တိုင်း 5,000 နဲ့လုံးဝဆက်လိုက်တာပေါ့
အသက်68နှစ်အရွယ်နမ်တူဒေတာခံဦးကာရင်ကတော့သူ့မိသားစုနဲ့အဆက်အသွယ်မပြတ်စေဖို့အတွက်စေကြည်လဲပေးဖို့စဉ်းစားရှိပါတယ်
။တိုင်းပြည်ကြီးမကောင်းတဲ့ပုံမှာအခြေအနေမကောင်းတဲ့ပုံမှာဟောလုံးမှာဒါမျိုးလေးတွေကိုဆိုရင်ဒီကတော့မိဘတိုင်းမှာရှိရပဲ။ဒါလည်းဒေါက်တာတမီးကအဝေးမှရောက်လို့ပို့သူ့ရောရိုးတော့ကြာလိုက်9000ပြီးမှပြောတော့ကိုအစီကြည်တဲ့ပုံမှာဒါတမီးနဲ့စကားပြောပြနေတဲ့မျက်နှာမျိုးရောက်ရနော်အဲနည်းနည်းပြောတော့ပေါ့
ဥကရင်ဟာကံကောင်းတဲ့သူတွေထဲမှာတယောက်ဖြစ်ပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေမပြေမချင်းပိုက်ဆံမရှိတဲ့သူအများပြားဟာပြင်ပကဘာနဲ့အဆက်အသွယ်ပြတ်ပြီးငယ်မမှုတွေကလည်းတူလာနေပါတယ်။ဥဆူရင်ကမွတ်စလင်အသင်းရဲ့အကူအညီမရှိရင်သမင်းနောင်မစားနိုင်တော့ပါဘူး။ဒါကြောင့်အမြန်ဆုံးငိမ့်ချမ်းဖို့သာမျှော်လင့်နေပါတယ်
။ဒီရှစ်မဖြစ်ခင်ကနည်းနည်းစားဝေးနေအဆင်ပြေတယ်အမှနိုင်ပြောနေလည်းမပြောရှားဝေးစိတ်မဖြစ်ခင်ကတော်တော်ကိုအဆင်ပြေပါလေတော်တော်ဒုက္ခရောက်တာပဲတော်တော်ဒုက္ခရောက်လို့ဆိုတာကျွန်တော်အခုအိမ်လာခအခုဒီ6လပိုင်းကိုကျွန်တော်3000ဝယ်ကျွန်တော်မှာဥပစာ9000တော့ပတ်စံမရှိဘူ
းဒိုအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန် podcast ကိုလည်းစောင့်မျှော်ဆင်ပေးကြပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ် season တင်ဆက်တဲ့ဒိုးအတန် season ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကွာ season ကိုထုတ်လွှင့်ပေးမှာပါဒုက္ခသည်တွေနဲ့မတန် Bimet Swan Jare Boguri Ha. Kakarigu Ama Shojabe Ulambine Madan Swan Ulampidi Ma Huyao Shimbian Gejabare. Drugabe Lu Queen Yi Chong Ligu Ulampi Mori Ma Pio Gejabare. Madan Swan Dumia Lu Queen Chongle Padalu Shimina Foundation Ogata Umia Duwingo Udamanga Mimian Tawari Kamia.
ตามมีแม่ซ้อนเนี่ยมาตั้งซ้อนดูเลยอุลันเปอังซาเตงเวออะทอมซาลีกวนเนี่ยออโกลันเนี่ยเซชิกันเนี่ยเซปเทมเบอร์ 10 ในงานตั้งงานรู้ไหมวิญญาณสิ่งใดเกี่ยวกันปีบ้ามาดอมาตั้งส่วนอุลันเป็นอาซาจันเวียอาซาธรรมะจะช่วยดูคุยสักการีเนี่ยยามานี้งานมาตั้งส่วนดูเนี่ยเช่นเดียวกับที่จะจำเนี่ยส่วนในปีบ้าจะน้องเพิกขอท้าดูการอ่ะช่วยมีน้าฟังเดชเชอโอคตาอุ้มยัดดูเงินเพื่อไปเลยมิงลาบ้าอุ้มยัดดูเงินขึ้นมาโอเค
Even you are like disabled or non-disabled, so you want to... Kamiya ka matan swan, dama moho utan swan du diyao pikhe nao ma, abhiya ma ka zaham e kwen lam yu, kamiya ya jama wa. Da Palestine diyao ba, tui sipwe ne tapya nira ba moho bao. Palestine ma lu rishi waare. Truma Miolinja to Shire, Truma Aimad to Shire, Truma Imanja Banan to Shivari.
But what do Piore, Pima, Chimpangalame, when I chow to know the other one at Georgia Maritania? Dilu Olympic, where the boy who went Bolson, no? But plans on hope that you don't mind Legion and the Equinandry, but then and the Equinandry, Dari Shivo to Baba. So, your Maringa ma, but plans on duty and in it.
ဟာရင်းရဆိုင်ရပါတယ်ခင်ဗျတကယ်တော့အနာကက်ဆိုတာလူတိုင်းမှာရှိရပါပါရှိတင်ပါတယ်ဒါကိုကျွန်တော်တို့လက်ရှိရင်းဆိုင်နေရတဲ့အခြေအနေကကျွန်တော်တို့မတန်ဆန်းသူတွေရဲ့အနာကက်တွေကဝေဝါးနေကြပါတယ်ကျွန်တော်တို့နေ့ပြန်ပါလို့ကြမလဲနောက်လာပါလို့ကြမလဲနောက်နေ့ပါလို့ကြမလဲဆိုတော့ကျွန်တော်တို့အနာကက်တွေကအရင်ဝေဝါးနေတာကြုံရတယ်အဲ့တော့မတန်ဆန်းမဟုတ်သူတွေ
ထက်တောင်ကျွန်တော်တို့မတန်ဆွမ်းသူတွေနဲ့အနာကက်ကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြရမလဲဆိုတာနဲ့ပတ်သက်ပြီးတော့လက်ရှိအနေအထားမှာတော်တော်ကိုစိတ်ဖိအားတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါရှာဟုတ်ကမ္ဘာမှာဆိုလို့ရှိရင်လည်းဂါဇာယူကရိန်းစစ်ပွဲပြီးလို့ရှိရင်မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်ကဒါအပြင်းထန်ဆုံးအဆင့်ပါရှိပါတယ်ဆိုတော့ဒီဖာရီအယ်ဂျီပြောတာတူပဲပ ဆိုတော့ဒါပေမဲ့ဒီအကြောင်းတွေကိုအာနာရှင်လက်အောက်မှာပြောဖို့အချိန်မပေးဘူးဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ပတန်စွမ်းသူတွေကြီးကိုဆောင်ရွက်နေတဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌအနေနဲ့ရောဒါနဲ့ပတ်သက်ပြီးပေါ့နော်အတိုင်းအတာတစ်ခုထိဘယ်လိုများပဲ့တင်ထားပြီးပြောလို့ကျပါတယ်ခင်ဗျာမျော်လင့်ချက်တွေအိမ်မက်တွေကြီးပန်းချက်တွေနဲ့ပတ်သက်ပြီးတော့
ဒုသာဆန်စွာကျွန်တော်တို့မတန်ဆန်းသူတွေကရှင်တန်ခွင့်ရှိရပါပဲကြီးပြင်းခွင့်လည်းရှိရမယ်ဒုသာဆန်စွာကျွန်တော်ညွန်လင့်ချက်တွေထားပိုင်ကိုရှိရမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအခြေအနေအကြောင်းကြောင့်ဥပမာကုလောလောဆယ်ဆိုရင်လည်းကျွန်တော်တို့တဘာဝဘေးအနေနဲ့ကြုံတွေ့ရရှိတယ်လို့နိုင်ငံရေးအခြေအနေအရာလဲကျွန်တော်တို့မတန်ဆန်းလူတွေအတွက်အနာဂတ်ကအရန်ကိုကျွန်တော်တို့မိမ့်မိဝေဝါးနေတာဖြစ်ပါတယ်ကျွန်တော်တို့မှာမျှော်လင့်ချက်တွေရှိထားခဲ့တာတွေရှိပါတယ်တော်တော်မျှော်လင့်ချက်တွေကြီးမားချက်တွေကိုကျွန်တော်တို့လောလောဆယ်မှာဘေးချိတ်ထားရတဲ့အနေအထားကိုကျွန်တော်ရင်ဆိုင်နေရပါပြီ။လက်ဖြံအတွက်တပတ်ခါအတွက်ကျွန်တော်တို့အသက်ရှင်ရှင်တန်ခွင့်ကိုကျွန်တော်ဦးစားပေးပြီးတော့ကျိုးစားရင်ဆိုင်နေကြရပါလေအထူးသဖြင့်စာဝတ်နေရအစလုံခြုံရေးရအစကျန်းမာရေးရအစပဲပေါင်းစုံမှာမတန်ဆန်းသူတွေအတွက်အခုလိုကာလကတော့အကြက်တဲဆုံးကာလလို့ကျွန်တော်အနေနဲ့ဒီလိုမြင်နေဒါကြောင့်ကျွန်တော်တို့လက်ရှိအနေအထားမှာကျွန်တော်တို့အမြန်ဆုံးကြော်ထွားခြင်းနဲ့ ကျွန်တော်တို့မျှော်လင့်ချက်တွေပဲကျွန်တော်ရှိပါရှာဟုတ
်ခုလိုကြားတာစိတ်မကောင်းဖြစ်မိပါလေဒါကျွန်တော်တို့ကြာခဏဆိုလိုပဲတရင်နေမှာဖတ်နေရတယ်နော်ဒါပါရဆိုင်ကစားမှာဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီတွေအကန့်အသတ်ရှိနေတယ်မြန်မာနိုင်ငံမှာဆိုဘလို့မောက်ကိုပြေးလို့မရတဲ့အနေအထားမှာရောက်နေတဲ့အတွက်ကြောင့်ဘလက်တူဝင်ပြောတာကိုကျွန်တော်တို့နားလည်နေပါဒီပါရနေဖက်စတိုင်မှာဝင်ခဲ့တဲ့ပါလက်စတိုင်အဲ့ဒီပါလက်စတိုင်အာဇာဒမားကပဲအခုလိုဆက်ပြီးပြောပါလေ
To have your respect so respect me as
ကျွန်တော်တို့လိုချင်တာကတူညီတဲ့လူအခွင့်ရေးပါပဲခင်ဗျားစီကလေးစားမှုရဖို့ကကျွန်တော်မျက်လုံးတွေပြာနေဖို့စိတ်နေဖို့မလိုပါဘူးပါလက်စတိုင်တယောက်အနေနဲ့ကျွန်တော်ကိုလေးစားပါဒါကျွန်တော်ရလို့တာပါပဲ
ပဒန်ဆွမ်းသူတွေရဲ့လူခွင့်ရေးအတွက်ဘယ်ငါရဲ့ပေါ်စီတွေဆိုရောမြန်မာပြည်သူတွေကိုပါခင်ဗျားတို့ဝင်ဘာများပြောချင်ပါလို့ဖြစ်နေ
နာပါလက်စတိုင်းတို့တော်တဲ့စကလုံးကိုကျွန်တော်အပြည့်အဝထောက်ခံပါတယ်။လူသားတိုင်းကမွေးရပါခွင့်ရရှိကြပါလိမ့်ရှင်။ကျွန်တော်အသားဖြူခြင်းဖြူမယ်မျိုးရင်းမျိုးမယ်။တန်ဆန်းခြင်းနဲ့တန်ဆန်းမယ်မျက်လုံးမမြင်ခြင်းလည်းမမြင်ဘူးဖြစ်မယ်။နားမကြခြင်းနဲ့ဖြစ်ကောင်းဖြစ်နိုင်မယ်။မတူကွဲပြားတဲ့အနေအထားကလူတိုင်းမှာရှိကြပါလိမ့်။ဒါပေမဲ့ကျွန်တော်တို့မှာတူညီတဲ့တစ်ချက်ကလူဖြစ်နေတဲ့အတွက်ကြောင့်လူတိုင်းရတဲ့ခွင့်ရကျွန်တော်ရတင်ပါတယ်။ခုနကမျက်လုံးနဲ့ပြာနေဖို့မလိုဘူးစိတ်နေဖို့မလိုဘူး။ကျွန်တော်တို့အားလုံးဒီလူကုံတိတ်ခါရှိစွာ human dignity လူကုံတိတ်ခါရှိစွာနဲ့ကျွန်တော်ရှင်တန်ကြည်ပြင်းရက်တည်ခြင်းပါတယ်ကျွန်တော်တို့ကုံတိတ်ခါရှိစွာလက်တွေ့ကြစွာနဲ့ဘဝကိုရက်တည်ဖို့အတွက်ကလက်ရှိနေတာမှာဘက်ပေါင်းဆုံးမှာလူအပ်ချက်တွေများစွာရှိနေတဲ့တကြောင်ကျွန်တော်တို့အနေနဲ့ကလက်ရှိမှာတော့ကုံတိတ်ခါပြည့်စွာရက်တည်နိုင်မှုအတွက်စိန်ခေါ်မှုအများကြီးရှိနေတယ်ဒါပေမဲ့ကျွန်တော်တို့မှာတန်းသူခွင့်ရေးတွေရှိပါတယ်တန်းသူကျွန်တော်မျှော်လင့်ချက်တွေထားပိုင်ကိုရှိပါတယ်ဆိုတာကိုတော့မှကျွန်တော်မတန်ဆန်းသူအားလုံးကနားမသိကြသေးပါဘူးကျွန်တော်တို့ကမျှော်လင့်ချက်တွေရှိပိုင်ကိုရှိတယ်ဆိုတာကိုလည်းမတန်ဆန်းသူတွေအနေနဲ့ခံစားခွင့်လည်းမရှိကြသေးပါဘူးဒီအားတွေတော့ကျွန်တော်တို့ ਨੇ အများကြီးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်မတန်ကျွန်တော်ကတော့မတန်ဆန်းရေးပဲလုပ်ခဲ့တဲ့အတွက်ကြောင့်မတန်ဆန်းသူအားလုံးရဲ့ဘဝတွေဟာဂုဏ်သိက္ခာရှိစွာအဓိပ္ပာယ်ရှိစွာနဲ့တန်းသူရည်သူကျွန်တော်တို့ရှင်တန်ကြည်ပြင်းဖို့အတွက်ကျွန်တော်အများကြီးအဲ့လိုပဲကျွန်တော်ဆန္ဒပြုပါတယ
်โอเคဒါဆုံးပြီးမှာရိုးရိုးကိုလာပစ်တိုင်းတော့ပါလေဒုက္ခတဲ့အတင်ကနိုင်ငံတိုင်းငံကိုဝေပြန်ခဲ့ပါပဲအဲ့ဒီတော့မှအခန့်ဒုက္ခတဲ့ဖြစ်အိုလံပစ်မှာဘရိတ်တန်စတိုင်မှာဝင်ခဲ့တဲ့Melissa Talastra အခါကအမျိုးသမီးတွေကိုခုလိုပြောခဲ့ပူပါတယ
်။ My form ဟာမကြီးမော Ambrose Nora Hata
Sin အလုံးစိတ်ဆင်းရဲနေကြတာကျမသိပါတယ်။ကျေးဇူးပြုပြီးတော့လက်မမြောက်လိုက်ကြပါနဲ့။ဒီနေ့မှာကျမတို့တိုင်းပြည်ကျမတို့ရဲ့မြေကျမတို့ရဲ့အိမ်တွေမှာပြန်ပြီးတော့ပေါင်းစည်းကြမှာပါ။ငြိမ်ငြိမ်ချမ်းချမ်းလွတ်လွတ်လပ်လပ်နေထိုင်ကြရမှာပါ။ဒီနေ့မှာကျမတို့ရဲ့တိုင်းပြည်ကိုကျမတို့အားလုံးပြန်နိုင်ကြမှာပါ
။ဘဝညှော်လင့်ချက်အကြောင်းဆိုတော့ဆရာကြီးမတန်ဆွမ်းသူအရေးလှူရှားနေသူအနေနဲ့ပေါ့နော်မြမပြည်သူတွေကိုတော့ဘလို့ပြောရင်းချက်စကားပါခြင်းပါတယ်ခင်ဗျဘဝကိုအရှုံးမပေးတဲ့စကားမျိုးနော်ဘလို့များပြောခြင်းပါတယ်ခင်ဗ
ျအရှုံးဆိုတာကိုပြီးမှရတာပါကိုအရှုံးမပေးတဲ့ကျွန်တော်တို့ရှုံးကိုကျွန်တော်လက်ခံစရာအကြောင်းမရှိသေးပါဘူးကျွန်တော်မျှော်လင့်ချက်မဲ့သွားတယ်ဆိုတာကျွန်တော်မျှော်လင့်ချက်မထားတော့ရင်ဒါမျှော်လင့်ချက်မဲ့သွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီမှာမျှော်လင့်ချက်တွေရှိပါသေးတယ်။မျှော်လင့်ချက်ထားပိုင်ခွင့်တွေရှိပါသေးတယ်။ကျွန်တော်တိုင်းပြည်ကြီးကိုအေဂျင်တာယာကြည့်ပါတယ်။ဓမ္မတာမတန်ဆန်းသူတွေပေါ်ပါတဲ့အေဂျင်တာယာမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တိုင်းပြည်ကိုစစ်မှန်တဲ့နီလန်းနဲ့ဖြည့်ရှင်းထားတဲ့တိုင်းပြည်ရဲ့အခန်းချင်းတစ်ခုကိုကျွန်တော်အမြန်ဆုံးလိုလားပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ပြောချင်တာကတော့မျှော်လင့်ချက်တွေကျွန်တော်တို့မပြောက်ပါဘူး။အရှုံးဆိုတာကျွန်တော်တို့ပေးမှသာရမှာဖြစ်တဲ့ကြောင့်ကျွန်တော်တို့ဒီဘာပဲဖြစ်ဖြစ်ရှေ့ကိုအတိတ်ပဲရှိစွာနဲ့ဆက်လက်ပြီးတော့ရှင်တန်ရက်တည်ဖို့အတွက်လက်ရှိအနေထားမှာအဲကျမ်းမာအောင်ရှင်တန်ရက်တည်နိုင်အောင်ကျွန်တော်ကြိုးစားရင်ကျွန်တော်တို့ရဲ့အနာဂတ်လှပတဲ့အနာဂတ်ကိုကျွန်တော်တို့ဟိုကိုယ်တိုင်မြတ်ွားထင်နေတွေ့နိုင်မယ့်အနေထားအဲရှိလာနိုင်ပါမလားဒါကြောင့်ကျွန်တော်မြန်မာပြည်သူပြည်သားတွေအားလုံးဘယ်တော့မှအလျှော့မပေးပါနဲ့ဘယ်တော့မှလည်းအရှုံးပေးဖို့စိတ်ထဲတော်မကူးကြဖို့ကျွန်တော်နေဒီလိုမှာကြားလို့ပါတယ
်ဂျေဇူးအထူးပဲတင်ပါတယ်ဥပဒေမှုခင်ဗျာ
ကျွန်တော်လည်းခုလိုမျိုးဒီကူတရားအင်တာဗျူးလုပ်ပေးတဲ့အတွက်လည်းဆရာတို့ကျွန်တော်ဂျေဇူးများတင်ပါဆရာ
ဟုတ်ကဲ့ အခုဆွေးနွေးခဲ့တဲ့သူကတော့ပြည်မသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်ဆောင်ပ
ါဒီမိုကရေစီလူခွင့်ရတဲ့ခေပြိုင်ကဘာအစည်းအဝေးကိုဦးတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်ပြည်ရေးအမေရိကန်တန်ကနေ2024ခုနှစ် September 14ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line တို့မီတာ3251နဲ့ line meter 190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အာရှနိုင်ငံရေးစီစဉ်ကိုထုတ်လွှင့်ပေးမှာပါတရုတ်ပြည်မှာနိုင်ငံပေါင်း100ကျော်ပါဝင်တဲ့ပီကင်းရှင်ရှန်းလုံခြုံရေးညီလာခံကိုကျင်းပပါရယ်။တပြိုင်နက်တည်းမှာပဲထိုင်ဝမ်မှာလည်းလုံခြုံရေးနဲ့ဒီမိုကရေစီညီညွတ်ရေးညီလာခံတရက်ကိုကျင်းပပါရယ်။မြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါရယ်။ဒီလိုအာရှနိုင်ငံရေးအစည်းအဝေးကိုတော့ကိုဇော်မိုးကျော်ကစူးစီးတင်ဆက်ပေးထားပါရယ်ခင်ဗျာ
။တရုတ်ပြည်ပီကင်းမှာနိုင်ငံပေါင်း100ကျော်ကလုံကြုံရင်းနဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်တဲ့17ကြိမ်မြောက်ပင်ကင်းရှင်ရှန်းညီလာခံကိုစက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာကျင်းပပါတယ်။ဒီညီလာခံဟာစင်ကာပူမှာနှစ်စဉ်ကျင်းပတဲ့ရှန်ဂရီလာလုံကြုံရေးညီလာခံနဲ့ဆင်ပြိုင်သဘောဖြစ်ပါတယ်။တောက်ကြနေ့ကဒီညီလာခံအဖွဲ့မိန်ကုန်းမှာနိုင်ငံပေါင်းစုံကိုအခြေခံတဲ့ Multipolar World ဖြစ်အောင်ဆောင်ရွက်ချဖို့နဲ့နိုင်ငံတကာအရေးအခင်းနဲ့မှာတာဒူညီမျှပါဝင်နိုင်ဖို့လိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကပြောဆိုခဲ့ပါတယ်
။无论发达国家还是发展中国家，无论
ဖွံ့ဖြိုးပြီးနိုင်ငံဖြစ်စေဖွံ့ဖြိုးဆဲနိုင်ငံဖြစ်စေနိုင်ငံကြီးသည်ဖြစ်စေငယ်သည်ဖြစ်စေနိုင်ငံတကာကိစ္စရပ်တွေမှာတမာတမကြကြမျှတစွာပါဝင်နိုင်စေရပါမယ်။နိုင်ငံပေါင်းစုံကိုအခြေခံတဲ့စနစ်မှာနိုင်ငံတစ်ခုချင်းစီအနေနဲ့သူ့နဲ့အတင်းလျော်မဲ့အနေအထားကိုရွေးချယ်ရပ်တည်ပြီးလူရင်ကျင်းမှုကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးမှာတက်ဆွမ်းသမျှပါဝင်ကြဖို့ဖြစ်ပါတယ်
။ဒီညီလာခံမှာတောင်တရုတ်ပင်လယ်အရေးထိုင်ဝမ်အရေးရုရှားယူကရိန်းစစ်ပွဲအစ္စရေးပါလက်စတိုင်းပဋိပက္ခတွေအပြင်နိုင်ငံတကာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပါတယ်။တရုတ်ဟာသူ့ရဲ့စစ်အင်အားကိုလည်းတိုးချဲ့နေပြီးကမ္ဘာနိုင်ငံအသီးသီးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ
်။衝突沒有贏家。一味對抗哪有出路。
ပဋိပက္ခတွေမှာအနိုင်ရသူမရှိပါဘူး။ထိတ်တိုက်ရင်ဆိုင်တဲ့နီးနဲ့အစွဲအလန့်တွေတဲကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ယူကရိန်း၊ Israel ၊ Palestine ကိစ္စတွေအပါအဝင်ပဋိပက္ခတွေကိုဆွေးနွေးဖြေရှင်းကြပါလို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနဲ့မလေးရှားကာကွယ်ရေးဝန်ကြီးတွေကတောင်တရုတ်ပင်လယ်ပြင်အတွင်တင်းမာမှုတွေရှော့ချနိုင်ဖို့တရုတ်ကိုတိုက်တွန်းခဲ့ပါတယ်။စင်ကာပူကာကွယ်ရေးဝန်ကြီးအင်ဟင်းက
Just as China has shown resolve and commitment to help deal with security issues in other places
တရုတ်အနေနဲ့တခြားဒေသကလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတာကိုဖော်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စအပါအဝင်ဒေတာရင်းလုံခြုံရေးကိစ္စတွေမှာလည်းတရုတ်ကအဓိကကျပါတယ်။တောင်တရုတ်ပင်လယ်ပြင်ကသောမတ်ရှိုဝဲဂျွန်ကိစ္စမှာတရုတ်နဲ့ဖိလစ်ပိုင်ကြားပြီးခဲ့တဲ့နှစ်ဇူလိုင်လကဆွေးနွေးမှုတွေလုပ်ခဲ့နိုင်ခဲ့ပေမဲ့အခုအခါအခြားအငင်းပွားမှုတွေထပ်မံပေါ်ပေါက်လာပါတယ်။ဒါကြောင့်ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ဖို့လိုပါတယ်
။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်းလို့တရုတ်ကကြွေးကြော်ထားတဲ့အတွက်ဖိလစ်ပိုင်၊မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဗီယက်နမ်၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့တရုတ်အကြာရေပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်အခုလိုအချိန်မှာပဲတရုတ်ရဲ့စီရင်ချင်းချောင်းမှုတွေခံနေရတဲ့ထိုင်ဝမ်မှာလည်းအမေရိကန်နဲ့ဩစတြေးလျကတန်တမာဟောင်းတွေဥဆောင်ပါဝင်ပြီးအင်ဒိုပစိဖိတ်ဒေသအတွင်းဒီမိုကရေစီစီလုံးညီညွတ်ရေးနဲ့ကာကွယ်ရေးဆိုင်ရာညီလာခံတရက်ကိုစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့ပါတယ်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းမရီဒ်ဖိန်းကအခုလိုပြောပါတယ
် We knowThat authoritarian states are supercharging the growth of their own defense capacity.
အနာရှင်နိုင်ငံတွေဟာသူတို့ရဲ့ကာကွယ်ရေးစွမ်းရည်တွေကိုတွန်းမြင့်နေတယ်ဆိုတာကျွန်မတို့သိပါတယ်။ဒေသရေးဒီမိုကရေစီအားစုတွေအနေနဲ့အကျိုးစီးပွားတူညီမှုတွေနဲ့မတူကွဲပြားမှုတွေကိုတန်တမာရင်းနဲ့ဖြည့်ရှင်းဆောင်ရွက်နေတာနဲ့တပိုင်းနဲ့ထဲမှာပဲကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်တွန်းမြင့်ဖို့ကိုလည်းလှုံ့ဆော်စားဖို့အရေးကြီးပါတယ
်။ Sending a message that you will not be deterred by their threats. Will require historic defense investments.
တရုတ်ရဲ့ထိန်းချောက်မှုတွေနဲ့ထိုင်ဝမ်ကိုတားဆီးနိုင်မှာမဟုတ်ပါဘူး။ကာကွယ်ရေးအတွက်သမိုင်းဝင်ရင်းနှီးမြှုပ်နှံမှုတွေလိုပါတယ်။ဒါဟာထိုင်ဝမ်ကာကွယ်ရေးအတွက်ခိုင်မာတဲ့ဆုံးဖြတ်ချက်ကိုဖော်ပြရုံတည်းမကပါဘူး။ကိုယ့်ရဲ့လွတ်လပ်မှုအတွက်ဆွန့်လွတ်ပေးဆက်နိုင်တယ်ဆိုတာကိုလည်းဖော်ပြရရောက်ပါတယ်။ထိုင်ဝမ်ဘက်ကလှုပ်ရှားရှိတာလှုပ်ရင်အမေရိကန်ဘက်ကလည်းသူလှုပ်ရှားရှိတာလှုပ်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းကယ်လီခရော့ဖ်ကပြောဆိုခဲ့ပါတယ်။ဒီညလာကံကိုအမေရိကန်ပြည်ထောင်စုဩစတြေးလျကနေဒါဂျပန်တောင်ကိုရီးယားဖိလစ်ပိုင်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း9နိုင်ငံကတန်တမန်ဟောင်းတွေလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေတက်ရောက်ခဲ့ပါတယ်အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကပြီးခဲ့တဲ့တောက်ချာနေ့ကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စစ်ရေကွန်သွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျွန်အွန်ကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြှင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံကထွက်တဲ့ရေထွက်ကုန်တွေကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နိုင်ငံအစိုးရချင်းနားလည်မှုစွာကြုံလာMOU လက်မှတ်ရေးထိုးထားပေမဲ့ဈေးကြီးလို့မရပဲမတင်ပို့နိုင်ဖြစ်နေပါဗျ။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်ကြကဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခရိုင်ညင်သီးသွေးကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်ရတဲ့အခြေအနေနဲ့တောင်သူတွေရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်ရှမ်းပြည်နယ်မှာခရိုင်ညင်သီးသွေးတွေအဆမတန်ကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်နွားကျွေးရတဲ့အခြေအနေတွေထိရှိလာတဲ့အတွက်စိုက်ပျိုးစိတ်ပြန်ဆက်ဖို့တောင်အခက်တွေ့နေတယ်လို့တောင်သူတွေကပြောပါတယ်အဓိကအဖြစ်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကပင်လောင်းနောင်တရာတီချစ်ဒေသတို့အပါအဝင်ကလောမြို့နယ်နဲ့တခြားခရိုင်ညင်စိုက်ပျိုးတဲ့ဒေသအများစုမှာခရိုင်ညင်သီးရောင်းချဖို့ဈေးကွက်မရှိတာကြောင့်စွန့်ဖြစ်နေရတာဖြစ်ပါတယ်အခုနှစ်ဇွန်လအတွင်းကရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာခရိုင်ညင်သီးတပိတ်တာကို4000ကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့ခရိုင်ညင်သီးအမဲ့အရဲအစိမ့်တန်ရောင်အမျိုးသားအားလုံးတပိတ်သားကို900ကနေ800ကျပ်လောက်သာပေါက်ဈေးရှိနေတာဖြစ်ပါတယ်တောင်သူတွေတိုင်းရရောင်းချတဲ့ဈေးကွက်မှာတော့တပိတ်သားကို200ကနေ900ကျပ်လောက်ပေါက်ဈေးရှိနေတာပါဒါပေမဲ့ရန်ကုန်ပါဝင်စစ်ဖြစ်နေတဲ့သခိုင်းမကွေးနဲ့ပြည်နယ်ဘက်တွေမှာတော့ခရိုင်ညင်သီးတပိတ်သားကိုအနည်းဆုံးဈေး3000ကနေ2000ကျပ်လောက်ထိမြင့်တက်နေတာကိုတွေ့ရပါတယ်စစ်တကအနာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ကုန်ကားငှားရမ်းကတွေမြင့်တက်လာတာအပါအဝင်လန်ခီပိုင်းလုံဆောင်ဆိတ်ချရမှုမရှိတာလန်ခီမှာအခွန်ကောက်ခံတဲ့ဂိတ်တွေများလာတာစတဲ့အခက်ခဲတွေကြောင့်ရှမ်းပြည်နယ်ကလေယာထွက်ကုန်တွေကိုပြည်မဘက်ကိုတင်ပို့ရောင်းချနိုင်မှုနည်းပါးသွားပြီးအခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့အောင်ပန်းမြို့ဒေသခံတိနတ်ပွဲရုံပိုင်ရှင်တဦးကသုံးသပ်ပြောဆိုထားပါတယ
်ချင်းရောင်းဝယ်အေးပြီးဈေးစပိုက်ကျဆင်းနေပါတယ်ပြင်ပတင်ဖို့ခက်ခဲရှိနေပြီးပြင်တွင်မှာလည်းအယောင်းဝယ်အင်းကြီးကကြောင့်ဂျင်းစီကထွက်လောက်ကြဆင်းသွားတာဖြစ်တယ်လို့တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်မြန်မာဂျင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအများဆုံးတင်ပို့ရောင်းချနေရတာပါလက်သလောမှာရခိုင်ပြည်နယ်ကမြို့နယ်အများစုနဲ့နတ်ဆက်ကုန်သွယ်ရေးစခန်းတွေကိုရခိုင်တပ်တော်အေအေကထိတ်ချုပ်ထားပြီးရန်ကုန်ကနေရခိုင်ပြည်နယ်ကိုစားတောက်ကုန်နဲ့ဆေးဝါးသယ်ယူဝေးကိုတော့စစ်ကောင်စီကပိတ်ပင်ထားတာပဲဖြစ်ပါတယ်။ဂျင်းဒီကစိုက်ပြိုးတဲ့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းဈေးကွက်မှာတော့ ပြီးခဲ့တဲ့နှစ်စက်တင်ဘာလကဂျင်းဥမတပိတားကို8000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတားကို2000ကနေ4500ကျပ်ဝန်းကျင်ပေါက်ဈေးနဲ့သာရောင်းချနေရတာဖြစ်တယ်လို့တောင်ကြီးမြို့ကလေယာထွက်ကုန်ရဝဲရေလောက်ကင်တူကိုမျိုးမင်းကပြောပါတယ်အခုရပိုင်မှာအောင်ပန်းကုန်စည်တိုင်းကိုတောင်ကြီးဟဲဟိုပင်တရရွမ်းငန်နန်းစံနဲ့လိုင်လီဒေတာထွက်ခြင်းတွေဝင်ရောက်နေပြီးရှမ်းပြည်နယ်ထွက်ခြင်းကိုရန်ကုန်စိတ်ကန်ကနေစကပူနိုင်ငံကိုတန်ချိတ်နိုင်ငံတင်ပို့မှုရှိနေတယ်လို့လည်းကုန်သည်တွေကပြောဆိုထားပါတယ
်ရုရှားကိုရေထွက်ကုန် MOU ထိုးထားပေမဲ့ဈေးအဆင်မပြေလို့မတင်ပို့ရသေးဘူးလို့ပြောဆိုလာပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ရေထွက်ကုန်ကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နိုင်ငံအစိုးရချင်းနားလည်မှုစာချုပ်လွန် MOU လက်မှတ်ရေးထိုးထားပေမဲ့ဈေးညှိနှိုင်းမှုအဆင်မပြေလို့တင်ပို့နိုင်မှုမရှိသေးဘူးလို့မြန်မာနိုင်ငံငါးလုံးငါးဖွဲ့ချုပ်ကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကတည်းကရုရှားနိုင်ငံကိုရေထွက်ကုန်တင်ပို့နိုင်ဖို့ MOU ရေးထိုးခဲ့တာဖြစ်ပြီးလက်ရှိမှာနိုင်ငံညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်တယ်လို့ဆိုပါတယ်
ဟုတ်ဒီခေါင်းကောင်ပါသူကအကြီးကျယ်ပုံစံကိုသူကပို့လို့တင်တယ်အဲပို့လို့တင်တာကတော့တလားကိုသူကတန်ရင်နဲ့ချီပြီးတော့ယူမလို့ပြောတာပေါ့နော်အဲဒါပေမဲ့လည်းသူကဈေးကျတော့တရုတ်နဲ့တိတ်မပေါ့ဘူးသူမပေးတင်ဘူးပေါ့နော်အဲကျွန်တော်တို့ကတရုတ်ပို့ဆောင်စီရိတ်ကြီးတွက်ချက်ပြီးတော့ကြည်ရသေးရဲ့ကြည်တော့သူတို့ဝယ်သေးနေတာမကတ်ဘူးဖြစ်နေတယ်ဘာမှပို့ဖြစ်တာဟိုတခြားညီနိုင်တာတွေလည်းနည်းနည်းရှိသေးတယ်ပေါ့နော်လည်းလို့ရအောင်လို့ဟောတော့အသေးစိတ်ပြောလို့မရသေးဘူးပါနော
်ရုရှားကမြန်မာရေထွက်ကုန်တွေကလည်းပနားမီပစွန်ဖြူကသာအဓိကဝယ်ယူလိုတာဖြစ်ပြီးပေးတဲ့ဈေးနှုန်းကတရုတ်ကဝယ်လက်ပွဲသားတွေကိုရောင်းချရတဲ့ဈေးထက်အနည်းငယ်သာပေမဲ့တည်ယူဈေးနဲ့ရှင်ရင်တရုတ်ဈေးကွက်ကပိုတွက်ရှည်ကြိုက်တယ်လို့ကုန်သည်တွေကပြောပါတယ်2022ခုနှစ်ကပနားမီပစွန်ဖြူတရံကိုအမေရိကန်ဒေါ်လာ6000လောက်ပေါက်ဈေးရရှိခဲ့ပြီးလက်ရှိမှာတော့တရံကိုအမေရိကန်ဒေါ်လာ6500ကနေ8000လောက်ထိဈေးအားရှိနေတာဖြစ်ပါတယ်မြန်မာနိုင်ငံကပနားမီပစွန်ဖြူကိုတရုတ်နိုင်ငံကိုအများဆုံးတင်ပို့နေပြီးဂျပန်ဈေးကွက်ကိုတော့ဒုတိယအများဆုံးတင်ပို့နေတယ်လို့တနင်္လာနေ့တိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ရဲ့အဆိုပါတာဝန်ရှိသူကဆက်လက်ပြောဆိုပါတယ
်ကျွန်တော်တို့မှကအရင်းကြီးကအရမ်းများတယ်လေအဲ့တော့သူတို့စီကိုကျွန်တော်သူတို့စီကိုဖုန်းနဲ့ခါကြတော့ကိုနေနာနေလို့ကျွန်တော်တို့ကဟိုပူမာလေးကြတာပေါ့နော်ကိုနေနာနဲ့ပူမာလေးကြတာလို့ရူရှားကဒီလိုတွက်ချက်မှဟာဒီကွက်ရှိပြီးတော့ဒီကွက်မကြိုက်ရင်အဆင်မပြေဘူးကျွန်တော်တို့ဘက်ကလေတွက်ချက်ကြီးပူမာဒီကွက်မကြိုက်ဘူးဆိုရင်အဆင်မပြေဘူးအလကားဖြစ်မှာပေါ့နော်အခုဒီကတင်နေတာကတော့တရုတ်ကိုတင်ပို့နေတယ်အဲသူတို့ကတရုတ်ကိုတင်ပို့ရတယ်သူတို့ကဒီပွဲစားတွေကတရက်ဆင်းဝယ်ရဆိုတော့လေဒီကွက်ကခိုင်မာခိုင်ခိုင်မာမာမရှိဘူးလို့ပြောလို့ရတယ်အခုဒီတရုတ်ကအကောက်ခွန်ဘက်ကနေပြီးတော့ DCC အပြင်းအပြင်းလက်မှတ်ပေါ့နော်အဲ့ဒါလည်းမရဘူး
ပနားမီပစွန်ဖြူမျိုးစိတ်တားလောင်းတဲ့အစာတွေကိုထိုင်းနိုင်ငံကဝယ်ယူပြီးရောင်းနှန်းဝင်အဆင့်ကိုရောက်ရှိလာစေဖို့အချိန်3လကျော်လောက်အဆင့်ဆင့်မွေးမြူရတာဖြစ်ပါတယ်။မွေးမြူရေးကုန်ကြမ်းဈေးကတော့အကျယ်ဝန်းတဟတာလောက်ကိုစုစုပေါင်း736,000လောက်ရှိတယ်လို့ဆိုပါတယ
်။အခုစပီးစက်တင်ဘာလ9ရက်နေ့ကနေ10ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဒေါ်လာငွေလဲတော့ပြန်ကျဆင်းလာရကနေပို့ကုန်ပဲရီနဲ့တူပြင်တွင်းတုံးပဲဈေးတွေလည်းလိုက်ပါကျဆင်းနေပါတယ်ဒေါ်လာငွေလဲတော့အကျနဲ့တူမက်ပဲပဲဆင်းကုန်ဈေးကတပတ်လောက်အကျရှိခဲ့ပြီးစက်တင်ဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာတော့မက်ပဲ FAQ တတန်ကို39,500ကျပ်နဲ့ပဲဆင်းကုန် Red RC တတန်ကို48,900ကျပ်ပေါင်ဈေးဖြစ်ပေါ်နေပါတယ်အခုလဆန်ပိုင်းကဖြည့်ခဲ့တဲ့ဈေးနဲ့ရှင်ရင်တပတ်အတွင်းမဲ့ပဲတတန်ကိုကျပ်မသိဝန်းကျင်နဲ့ပဲဆင်းကုန်တတန်ကိုကျပ်3သိန်းခွဲဝန်းကျင်လောက်ဈေးကျဆင်းသွားခဲ့တာကိုတွေ့ရပါတယ်။မြမမဲ့ပဲနဲ့ပဲဆင်းကုန်ရဲ့အဓိကဝယ်လှယ်ဖြစ်တဲ့အိန္ဒိယမှာတော့ပွဲတော်ကာလအတွက်ပဲလိုအပ်ချက်များနေရကြောင်းမဲ့ပဲပဲဆင်းကုန်ဈေးတွေပြတ်တက်လာနိုင်တယ်လို့လည်းပဲဈေးကွက်ဆောက်ကြည့်သူတွေကသုံးသပ်ထားကြပါတယ်။
တိုင်းမျိုးစုံဈေးကွက်မှာတော့မိုးနှမ်းတွေစတင်ဝင်ရောက်နေပြီဖြစ်လို့ဈေးကျဆင်းနေပါတယ်။မန္တလေးဈေးကွက်မှာစတင်မှာ9ရက်နေ့ကနှမ်းဖြူဂျပန်45ပိတ်သာဝင်တအိတ်ကို4,300ကနေ4,400ကျပ်။နှမ်းဖြူရိုးရိုးက3,500ကနေ3,600ကျပ်။နှမ်းညိုတစ်တအိတ်ကို3,000ကနေ3,200ကျပ်။အသီးသီးပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းနှမ်းမျိုးစားလိုက်တအိတ်ကို1,000ကနေ4,000ကျပ်လောက်ထိဈေးကျဆင်းသွားပါတယ်။နန်းနဲ့စမုံကတော့တအိတ်ကို 4,800 ကနေ4,800ကျပ်လောက်ပေါင်သေးရှိနေပြီးတပတ်အတွင်း8,500ကျပ်လောက်အထိဈေးကျဆင်းသွားတာကိုတွေ့ရပါတယ
်။အမေရိကန်ဒေါ်လာငွေလဲနှုန်းပြန်ကျဆင်းလာတာပါဝင်မြေဘဲအတိတ်တွေဈေးကွက်ထဲဝင်ချိတ်ဖြစ်လို့လောင်သမားတွေကထုတ်ရောက်လာတာကြောင့်ဈေးပြန်ကျဆင်းလာတယ်လို့ကုန်သည်တွေကပြောပါတယ်။မန္တလေးဈေးကွက်မှာတော့စက်တင်ဘာလ10ရက်နေ့ကမြေဘဲ S1 လုံးဆက်တင်ကတပိတာကို9,100ကနေ9,300ကျပ်ပေါင်ဈေးရှိပြီးနေရာကျက်ဈေးကျဆင်းသွားပါတယ်။မြေဘဲ S1 စီစဉ်ကတော့တပိတာကို9,900ကနေ8,500ကျပ်ပေါင်ဈေးရှိပြီးတပိတာကို300ကျပ်ဈေးကျဆင်းသွားပါတယ်။မြေဘဲအနီလုံးဆန်ကတော့တပိတာကို8,600ကနေ8,800ကျပ်လောက်ပေါက်ဈေးရှိပြီးတပိတာကို200ကျပ်ဈေးမြင့်တလာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။အာရှနိုင်ငံတချို့မှာရေကြီးရေရှမ်းပြီးလူမှုဘဝတွေထိခိုက်နေရတဲ့ချိန်ထဲမှာပဲဥရောပတောင်အမေရိကနဲ့အာဖရိကတိုက်နိုင်ငံတွေမှာတော့မိုးခေါင်ရေရှားပြီးတော့မြေရေတွေခန်းချောက်လာပါတယ်။ကမ္ဘာပူချိန်တွေစံချိန်တွေမြင့်တက်လာတဲ့အတွက်ဥရုရာသီပြောင်းလဲမှုထိန်းချုပ်ရေးအရေးပေါ်ဆောင်ရွက်ဖို့ပြက်ကွက်ရင်အခြေအနေတွေပိုဆိုးဝါးလာနိုင်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။ဥရုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘရာဇီးလားနိုင်ငံမှာမိုးခေါင်မှုကိုစတင်မှတ်တမ်းတင်လာခဲ့တဲ့အနှစ်90အတွင်း2024ခုနှစ်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီးတော့တနိုင်ကလုံးဒေသ60ရာခိုင်နှုန်းလောက်မှာမိုးခေါင်ရေရှားနေပါတယ်။အမေဇုန်မြေပေါ်ထဲကမြစ်တွေချောင်းတွေမှာလည်းစံချိန်တင်တဲ့အထိရေတွေအနှိမ်ဆုံးကျသွားပါတယ်။မိုးခေါင်ပြီးတော့6တွေ့လုံးနဲ့အတွဲစက်တင်ဘာပထမပတ်အကျွန်းမှာတင်တော်မီလောင်တဲ့နေရာပေါင်းက36,000ကျော်အထိရှိလာပါတယ်။တောင်ရမီရှို့တာတိတော်တွေပြုံနေလာတာစားတဲ့လူလုံရတွေကြောင့်အခုလိုတော်မီတွေပိုးပြီးတော့ပြင်းထန်လာတာလည်းဖြစ်ပါတယ်။အော်တိုဘာလအထိမိုးရွာသွန်းနိုင်ခြင်းမရှိတဲ့အတွက်မြေရေခန်းချောက်မှုပိုဆိုးလာလိမ့်မယ်လို့လည်းခန့်မှန်းပါတယ်။အမေဇုန်အပူပိုင်းတိတော်ကြီးမှာမိုးခေါင်နေတဲ့အချိန်မြောက်ပိုင်းနိုင်ငံဖြစ်တဲ့ပါရာဂွေမှာလည်းနှစ်ပေါင်း120လောက်အတွင်းအဆိုးဆုံးအထိမြေရေခန်းချောက်ပြီးတော့ရေလန်းကုန်သွယ်ရေးကိုပါထိခိုက်လာပါတယ်။မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကလက်ထောက်ညွန်ကြားရေးမှုGeorge Sanchez ကအခုလိုပြောပါတယ
်
အရေးအကြီးဆုံးပါရာဂွေးနဲ့ပါရာနာမြင်းနှစ်ဆင်းထဲမှာရေတွေစိုးရင်စရာကောင်းလောက်အောင်ကျဆင်းသွားပါတယ်ပါရာဂွေးမြစ်ထဲမှာတော့အဆိုးဆုံးပါနှစ်ပေါင်း100ကျော်အတွင်းမြစ်ရေအနှိမ်ဆုံးကိုရောက်နေပါတယ
်ကုန်းတွင်ပိတ်ပါရာဂွေးနိုင်ငံဟာစိုက်ပျိုးထုတ်ကုန်တွေအဓိကတင်ပို့တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးကုန်စည်ပို့ဆောင်ရေး80ရာခိုင်နှုန်းအထိရေလန်းကိုရာအားထားနေရတာပါဘရာဇီးနိုင်ငံမှာစတင်စီစဉ်လာတဲ့ပါရာဂွေးပါရာနာရေလမ်းကြောင်းဟာဘရာဇီး၊ဥရုဂွေး၊ပါရာဂွေးနဲ့ဘိုလီးဗီးယားအပြင်အာဂျင်တီးနားနိုင်ငံကိုဖြတ်ပြီးတော့ပင်လယ်ထဲစီစဉ်တဲ့မြေကြောင်းဖြစ်ပြီးမိုင်ပေါင်း2,100ကျော်ရှည်လျသလိုဒေသတွင်အရေးပါလာတဲ့ရေလမ်းကြောင်းကြီးလည်းဖြစ်ပါတယ်။တခါအိန္ဒိယပြည်တွင်းနိုင်ငံမှလည်းမိုးခေါင်ရေရှားမှုအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတို့နဲ့ထိစပ်နေတဲ့အကြီးဆုံးပြည်နယ်ထဲမှာမိုးခေါင်ပြီးတော့မြေရေတွေခန်းချောက်လာတဲ့အတွေ့အထိကရေချောင်းကုန်စည်ပို့ဆောင်ရေးထိခိုက်ပြီးကုန်စည်နှုံးတွေတက်လာပါတယ်။ပြည်သူမိုးလေဝသနဲ့ရေအရင်းမြစ်ဌာနရဲ့အဆိုအရအမေဇုန်မြေရေဟာပင်လယ်ရေမျက်နှာပြင်အထက်16.36 မီတာအထိကျဆင်းလာပါတယ်။နိုင်ငံတွေအခြားမြစ်တွေလည်းရေခန်းချောက်လာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိုးခေါင်ရေရှားမှုကြောင့်တောက်သုံးရေရှားပါလာပြီးတငါတွေလည်းအသက်မွေးဝမ်းကြောင်းထိခိုက်နေရပါတယ်။တကဥရောပတောင်ပိုင်းနဲ့အရှေ့တောင်ပိုင်းနိုင်ငံတို့မှာလည်းမိုးခေါင်ပြီးတော့ရေတွေခန်းချောက်လာတာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးနဲ့စီးပွားရေးလုပ်ငန်းတွေပါထိခိုက်နေပါတယ်။ဘော့စနီးယားနိုင်ငံထဲကရေအားလျက်စစ်ထုတ်လုပ်နေတဲ့ကန်ကြီးတဲမှာမြေအက်ကွဲကြောင်းကြီးတွေနဲ့ခြောက်သွေ့လို့နေပါတယ်။ဇူလိုင်လကစပြီးတော့အပူချိန်တွေမြင့်တက်လာတဲ့အတွက်ကန်တွေနဲ့ချောင်းတွေမြောင်းနေတာမကမြေအောက်ရေတွေပါခန်းချောက်လာတာပါ။ဘော့စနီးယားမိုးလေဝသဌာနကဥတုရာသီသိပ္ပံပညာရှင်ဘာကီယာကရာဂျာနိုဗစ်ကအခုလိုပြောပါတယ်
။ Vodostai Urieka mai zarimasu na kritichni nivoy ma ani
ရေတွေချောင်းတွေထဲကရေတွေစိုးရင်စရာကောင်းလောက်အောင်ကျဆင်းလာပါတယ်။တောက်သုံးရေအရင်းမြစ်ဖြစ်တဲ့မြေအောက်ရေတူလည်းအလားတူကျဆင်းလာနေပါတယ်။ဒီချိန်တွေဟာမိုးကောင်ရေရှမ်းမှုတရှိလွန်းတာကြောင့်ရောသမိုင်းမှာစံချိန်တလောက်အောင်အပူချိန်တွေမြင့်တက်လာတာကြောင့်ဖြစ်လာတာပါ။မိုးကောင်ရေရှမ်းမှုတွေကိုကျွန်တော်တို့မတန်းတင်လာတာနှစ်ပေါင်း135နှစ်ရှိပါပြီ။ချိန်တွေကအလွန်စိုးရင်စရာကောင်းနေပါပြီ။
2024နှစ်ရာသီကတော့တနင်္ဂနွေမှာအပူချိန်တွေစန့်ချိန်တက်တအောင်မြင့်တက်လာပြီး30ဒီဂရီဆယ်လ်ဆီယက်အထိ66ရက်ဆက်တိုက်ကျုံခဲ့ရသလိုညအချိန်မျိုးမှာတော့အပူချိန်ကကြာမသွားပါဘူးအခုလိုရေတွေခန်းချောက်လာတဲ့အတွက်စွမ်းအင်လိုအပ်ချက်40ရာခိုင်နှုန်းမှာတုံးနေရတဲ့ရေအားလက်စစ်ထုတ်လုပ်မှုတွေပါထိခိုက်လာပါတယ်1950ပြည်လူနှစ်တွေမှာနေဒီပါမြေရွေနဲ့တိဆောက်ခဲ့တဲ့ဒီသမန်ကနေလက်စစ်တပ်အား922မီဂါဝတ်အထိထုတ်လုပ်နေတာဖြစ်ပြီးလှပတဲ့ကန်ကြောင့်ဒေသခံတွေဒါမကနိုင်ငံတကာခီးတော်တွေကြားလူကြိုက်များတဲ့နှွေရသည့်အပန်းဖြေနေရလဲဖြစ်ပါတယ်အခုလိုရေတွေခန်းလာတဲ့အတွက်လုပ်ငန်းတွေထိခိုက်လာရတယ်လို့ကမ်ပေအပန်းဖြေစခန်းပိုင်ရှင်ဒါဗစ်ကာဗလာကပြောပါတ
ယ်Naravno da direktno utiče na vodostaj.
Ba, pučej mjeta mu je taj jaj taj jamu jao. Ča planika kanema kulo jiri kančao lara ba. Kampalego mi pjasi a nguri miyaji to miro tajnig ya ba re. Jiča to alo šunu ne paude niyari suin le jauzi kari put hara ba. Ta jao longa ye ju miyadu ga kan piu pinyi tebe te tong niya ba re lu piu su to ra ba. Akulo če ni miuri jao. ပိုးပြီးတော့ဆိုးရလာမယ့်ဥဒူရသည်ပြောင်းလဲမှုအရေးကြိုတင်ပြင်ဆင်ဖို့ပြည်သူရဲ့တောင်းဆိုတန်တွေလည်းတိုးလာနေပါတယ်
။တက္ကသိုလ်နာမပရိုစတေးယဒီနိုဒါစေပရီလာဂိုဒီမိုပရီပရီမီမိုတာကီမိုဆလိုဗီမ
ာလောကန်ဆောင်ရွက်တဲ့နီလန်တွေအတိုင်းကျွန်တော်တို့ပြင်ဆင်ဆောင်ရွက်လို့တော့ရပါတယ်။ဥရယာသည်ပြောင်းလဲမှုရဲ့ဆိုးကျိုးတွေကိုဘော့စနီးယားဟာဇီဂိုဗီနာမှာပဲကြုံတွေ့နေရတာမဟုတ်ပါဘူး။တစ်ကမ္ဘာလုံးမှာရင်ဆိုင်နေရတာဖြစ်ပါတယ်။တခြားသူတွေရဲ့အတွေ့အကြုံကိုသင်ခန်းစာယူသင့်ပါတယ်။
အမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ကစလို့ပြင်သစ်စပိန်နဲ့ဘောကန်ဒေသနိုင်ငံတွေအပြင်ဘရာဇီးလ်နိုင်ငံအမေဇုန်တစ်တော်ထဲအထိဒေသဆောင်မှာစီးဆင်းနေကြတဲ့မြစ်တွေ၆နေမှာကပအပူချိန်မြင့်တက်ပြီးတော့ရေတွေခန်းချောက်လာနေတာပါလူဦးရေတိုးပေါင်းမှုဥဒုရသည်ပြောင်းလဲမှုတစ်တော်ပြုံးတင်မှုအားနည်းတဲ့အုပ်ချုပ်မှုစနစ်နဲ့ထိရောက်မှုမရှိတဲ့ဆယ်မြောင်းစနစ်တွေကြောင့်နှုတ်နေတဲ့ဂေဟဗေဒစနစ်တွေထိခိုက်ပျက်စီးလာရပြီးလူတွေအထက်တောက်သုံးရေချိုတွေလည်းပုံမရှားပါလာနေတာပါဒါကြောင့်လဲကုလသမဂ္ဂအပါဝင်တဘာဝပဝန်ကျင်ရေးရာပညာရှင်တွေကဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးအာသွန်ခွန်ဆိုင်ဆောင်ရွက်ကြဖို့အရေးတကြီးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်။ကျမနှလုံးပ
ါ။ဥဒုရာသီနဲ့နာဂတ်ကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမှာပါသောအစည်းအဝေးကိုမဆန်တော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေဇက်တိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့နောက်ဆုံးကြံရှိတဲ့ပတ်စင်ကဏ္ဍဖြစ်တဲ့တင်းနေတဲ့ကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာပြည်သားတွေအကြောင်းမျိုးကြောင့်နီလန်းဘောင်းစုံနဲ့တွားရောက်နေတဲ့မြန်မာအိန္ဒိယထိုင်းနိုင်ငံအကြောင်းတည်ထားတဲ့အချက်အလက်တွေကိုမညညိုလင်းနဲ့ငါတင်းနေတဲ့ကသုတအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
မြန်မာအင်ဂျင်ထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအင်ဒိုနီးရှားနဲ့မြန်မာပြည်ရင်တတိယအကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အကျယ်ဝန်းစတူရန်ကီလိုမီတာ 5,300 ကျော်ရှိတာပါ။ပြည်내နိုင်ငံနဲ့အရွယ်အစားတူတူလောက်လို့ပြောနိုင်ပါတယ်။နိုင်ငံအရွယ်အစားကမြန်မာနိုင်ငံထက်နည်းနည်းသေးပေမဲ့လူဦးရေကတော့မြန်မာနိုင်ငံထက်များပါတယ်။အခု2024နောက်ဆုံးတွက်ချက်မှုတွေအရတော့လူဦးရေ90တန်းကျော်ရှိနေပါပြီ။ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကမြန်မာနိုင်ငံအပြင်လာအို၊ကမ္ဘောဒီးယားနဲ့မလေးရှားနိုင်ငံတို့ဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာထေရဝါဒဗုဒ္ဓဘာသာကအဓိကမြို့ဖလားဘာသာတရားဖြစ်တာကြောင့်လူဦးရေ90ရာခိုင်နှုန်းကဗုဒ္ဓဘာသာကိုယုံကြည်ကူးကွယ်ကြသူတွေပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့အခြေခံဥပဒေမှာတော့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလို့ပြဋ္ဌာန်းပြောဆိုထားတာမရှိပါဘူး။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်ပျက်စီးစေမှုမဖြစ်ရင်ဘယ်ဘာသာကိုမဆိုလွတ်လပ်စွာကူးကွယ်နိုင်တယ်လို့ပြောဆိုထားပြီးဗုဒ္ဓ၊အစ္စလာမ်ဟိန္ဒူ၊ဆစ်နဲ့ခရစ်ယာန်စတဲ့ဘာသာတရား၅မျိုးကိုဥပဒေနဲ့အတိအမှန်ပြုပေးထားပါတယ်။ထိုင်းရဲ့အုပ်ချုပ်မှုစနစ်ပုံစံကတော့သက်ဦးစမိုင်းဘရင်စနစ်နဲ့တွဲဖက်ထားတဲ့ပါလီမန်ဒီမိုကရေစီစနစ်ပဲဖြစ်ပါတယ်။နိုင်ငံရဲ့အကြီးအမြတ်ဆုံးပုဂ္ဂိုလ်ကတော့ဘရင်ပါပဲ။ဒါကြောင့်လဲထိုင်းနိုင်ငံမှာဘရင်ဘရင်မိသားစုဘရင်စနစ်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုကိုဥပဒေပြုတားမြစ်ထားတာပါ။အ
အခုလက်ရှိဘုရင်ကတော့ချက်ခရီမင်းဆက်ဆယ်စင်းမြောင်မဟာဝါချီရာလောင်ကွန်ဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ဒလိထုံးစံယုံကြည်မှုတွေထဲမှာနတ်ကုန်းအိမ်လေးတွေကိုထိုင်းမှာရှိတဲ့အိမ်တွေအပါအဝင်အဆောက်အဦတိုင်းလိုလိုမှာထားရှိကြပါတယ်ထိုင်းလူမျိုးတွေဟာဥကောင်းကိုအထွတ်အမြတ်ထားတဲ့အတွက်ကလေးငယ်တွေကအစာဘဲလူဥကောင်းကိုမှအကြောင်းမဲ့ထိတာကြိုင်တာတွေမလုပ်ရပါဘူးဒါအပြင်ထိုင်းငွေကြီးကိုခြေထောက်နဲ့နင်းတာကိုလည်းဥပဒေအရတားမြစ်ထားတာပါအိမ်ညီမွေဖဲကားမောင်းရင်လည်းပြစ်မှုဖြစ်စေတာမို့သတိထားစရာတစ်ခုပါပဲထိုင်းနိုင်ငံရဲ့မြို့တော်အမည်ကဘန်ကောက်ဆိုပြီးနိုင်ငံတကာကအသိအမှတ်ပြုထားတဲ့မြို့အမည်ဖြစ်ပေမဲ့ဘန်ကောက်မြို့ကိုထိုင်းလိုခေါ်ဆိုတာရှိပါတယ်။ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကတော့စကလုံး168လုံးရှိတာမို့ကမ္ဘာမှာအရှေ့လျားဆုံးမြို့အမည်လို့လည်းပြောလို့ရပါတယ်။Banana Thai School ဆိုတဲ့ website မှာတော့ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကိုအခုလိုပြောပြထားတာပါ
။ Bangkok's full name, which is the longest city name in the world. The full name of Bangkok is Krung Thep Mahanakorn Amon Ratanakosin Mahinthara Ayutthaya Mahadilok Phop Nopharat Ratchathani Burirom Udom Ratchaniwet Mahasathan Amon Phiman Avatan Sathit Sakkathatiya Vitsanu Kamprasit. It consists of 168 letters.
ထိုင်းလူမျိုးတွေကတော့ဘန်ကောက်လို့အသုံးနေကြပြီးဒီအမည်အရှေ့ကြီးရဲ့အတူကောက်အဖြစ်ခရုံထစ်လို့ပြောတာမျိုးရှိသလိုခရုံထစ်မဟာနခွန်လို့လည်းပြောကြပါတယ်ထိုင်းနိုင်ငံရဲ့တခြားထူးထူးခြားခြားအကြောင်းအရာတွေကတခုကထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအနောက်နိုင်ငံတွေရဲ့ကိုလိုနီအုပ်ချုပ်မှုအောက်ကိုမကျရောက်ခဲ့တာပါပဲနိုင်ငံသားခီးသွွားဧည့်သည်တွေအလဲပတ်များတဲ့ထိုင်းနိုင်ငံဟာအခု2024ခုနှစ်အတွင်းနိုင်ငံသားခီးသွွားဧည့်သည်ပေါင်း39သန်းဒီပါလာရောက်လဲပတ်ကြတာကြောင့်ကမ္ဘာအဆင့်ရှင်းနေရမှာရှိနေတာပါရှင
်သတင်းတွေကသုထစီစဉ်ကိုမညညိုလင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့ချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာမှာရေဖေးပြင်းထန်နေခြင်းပြပအကူအညီရရဲ့လှုပ်ရှားဖို့စစ်ကောင်စီကောင်ဆောင်ကပြောလိုက်ပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းတို့ပါဝင်ပြည်နယ်နဲ့တိုင်းခုနှစ်ခုမှာကြေကြေပြန့်ပြန့်ရေကြီးနေတာကြောင့်ကြောက်ဆုံးသူတွေများလာတယ်လို့ကုနီကယ်ဆယ်ရေးလုပ်နေသူတွေကပြောနေပါတယ်။တချို့နေရာတွေမှာတော့ရေနဲ့ငယ်ပြန်ချနေပါတယ်။ရှမ်းပြည်နယ်တောင်ပေါ်မြို့ဖြစ်တဲ့ကလောမြို့မှာရေကြီးမြေပြိုကျမှုတွေဖြစ်ခဲ့ပြီးရာနဲ့ချီတည်ဆုံတယ်လို့ဒေသတွေကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အများဖြင့်လည်းကြောက်ဆုံးနေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီရန်ကုန်ဘက်အတွက်စက်တင်ဘာ18ရက်အင်္ဂါနေ့ကနေ21ရက်စနေနေ့အထိရန်ကုန်မြို့ကြီးကြီးနိုင်တဲ့အတွက်မြေကမ်းတစ်လျှောက်နေထိုင်သူတွေသတိထားဖို့မိုးစလဌာနကသတိပေးထားပါတယ်။ကြိုတင်ခန့်မှန်းချက်တွေအရဒီ19နဲ့20ရက်နေ့တွေမှာမိုးအကြီးကျယ်ရွာသွန်းနိုင်ပြီးရန်ကုန်မြို့ဟာအဲ့ဒီနေ့တွေမှာအမြင့်ဆုံးရေမှတ်ကိုရောက်နိုင်တယ်လို့မိုးစလဦးစီးဌာနမိုးလေဝသပညာရှင်ဦးဝနိုင်ကသတိပေးထားပါတယ်။ပစနောင်ချောင်းငမိုးရီချောင်းတွေမှာရေရှမ်းထပ်ပေါက်ထက်နှစ်ပေလောက်အထိမြင့်တက်နိုင်တယ်လို့လည်းသူကပြောပါတယ်။ရန်ကုန်မြို့မှာရေကြီးနိုင်ခြင်းနှဲပေမဲ့လည်းရန်ကုန်မြေကမ်းသားမှာနေထိုင်သူတွေတော့သတိထားကြဖို့သူကအလင်းနဲ့သတိပေးခဲ့ပါတယ်ခင်ဗျာ။အခုလိုမြန်မာနိုင်ငံတဝက်နေရာတော်များများရေကြီးလို့ပြည်သူတွေရေပေးဒုက္ခကြုံနေရချိန်မှာစစ်ကောင်စီကတော့ကချင်နဲ့ရှမ်းမှာလက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေဆက်လုပ်နေပါတယ်။ကချင်ဘက်ဖားကန့်မြို့နယ်ကဆိုင်းတောင်ရွာမှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ဒီနေ့ဆက်ပစ်နေတာကိုအမိမဖော်လိုတဲ့ဒေသခံကပြောပါတယ်။ KIA ကချင်တပ်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဆိုင်းတောင်မှာဒီနေ့တိုက်ပွဲပြင်းထန်တဲ့သတင်းမရသေးပေမဲ့နှစ်ဖက်တပ်တွေဆက်ရင်ဆိုင်ထားတာကြောင့်စစ်ရေးတင်းမာနေစေလို့တော့ပြောပါတယ်။တိုင်းဒေသမှာမိတ်၃ဘွဲ့ရဲ့ရှမ်းမြောက်စစ်စင်အပိုင်းနှစ်၃လနီးပါးရှိလာချိန်မှာနောင်ချုံမြို့နယ်နဲ့ဒီနေ့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့TNL တောင်းတက်ကဒီနေ့သတင်းထုတ်ပြန်ထားပါတယ်စစ်စင်82ရဲ့မြောင်းနေမှာနောက်ချုံမြတ်ကစစ်ကောင်စီအမြောက်တက်စခန်းတောင်ခဲရကွာအမတ်တာ900နှစ်စခန်းနဲ့မကြည့်ရမှာအခုလိုတိုက်ပွဲပြင်းထန်နေကြလို့ပြောထားပါတယ်ခင်ဗျာ
ရင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။လင်ညာစီစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လင်းအင်ဂျင်နီယာတွေကတော့စီဒရက်ဖရန်ကလင်နဲ့တီအန်ဝမ်လို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ 10:00 လိုင်းလို့မီတာ 3251 နဲ့အန်လမီတာ 190 လို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံတဲ့နိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရနိုင်ပါThis program has come to you from the Voice